နာရှင်စနစ်အောင်မှာနေပေါင်းများစွာနေလာခဲ့ရပြီးစီးပွားရေးနိုင်ငံရေးစတဲ့အဖက်ဖက်မှာချွတ်ချုံကျနေတဲ့တိုင်းပြည်တစ်ခုကိုအချိန်တို့အတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အင်မတန်ခဲယဉ်တဲ့ကိစ္စပါဒီကြားထဲကအစိုးရလုပ်သမျှလုပ်ငန်းစဉ်တိုင်းမှာအဟန့်အတားတွေကလည်းများစွာရှိနေလာပါဒါကြောင့်လေတိုင်းပြည်တဲကိုနိုင်ငံတကာကတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေလာကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကစင်ကာပူမှာနောက်ဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဖိတ်ခေါ်ခဲ့တာပါနိုင်ငံတော်အကြီးအကဲတွေကအဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေလာလုပ်ကြဖို့ဖိတ်ခေါ်တာဟာတချို့လူတွေအတွက်အထူးအဆန်းဖြစ်နေပေမဲ့ဒါဟာနိုင်ငံတကာခေါင်းဆောင်တွေလည်းလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတမောင်တန်းကပြောပါလေန
ိုင်ငံတိုင်းကကိုယ်နိုင်ငံမှာရင်းနှီးမြှုပ်နှံအောင်လုတ်ကြတဲ့အချိန်မှာခုနခေါင်းဆောင်တွေကိုယ်တိုင်လုတ်ကြတယ်အဖွဲ့ကြီးလိုက်ကိုလုတ်ကြတယ်ဥပမာစင်ကာပူဆိုလို့ရှိရင်ကဘာလဲပြီးတော့သူစပြီးကြိုးစားတော့ဆိုလို့ရှိရင်ကဘာလဲပြီးတော့ဖွင့်ကြတဲ့ခါလေးရှိတယ်နော်သူတို့ပြောနေကြတယ်အကုန်လုံးဖွင့်ပြတာလည်းရှိတယ်ဒီလောက်ကြီးလုတ်တယ်အဲ့ဒီလိုလုတ်ကြိုင်ခဲ့ပုံနဲ့ပြောလို့ရှိရင်မြန်မာနိုင်ငံအဲ့ဒီလောက်ကြီးမလုတ်သေးဘူးလို့ပြောလို့ရတယ်နော်တခြားနိုင်ငံတွေကလုတ်ခဲ့တာလည်းရှိတယ်ဥပမာအဖြစ်ပြည်နယ်နိုင်ငံဆိုလို့ရှိရင်ဒီပါတယ်မကဘူးဒီရင်းရင်းနှီးမြှုပ်နှံမှုတွေပါစီဝါရေးရှုံကုန်တက်လာအောင်ဖွင့်ကြရမယ်ဖွင့်ကြရတဲ့အခါမှာရှေ့ရိုက်လိုက်ပေါ့နော်သူတို့ကတော့ပြည်နယ်လိုက်ပေါ့နော် province တုံးတော့ပေါ့ဆိုတော့63ခုရှိတယ်63ခုကဒီမှာအတိုင်းဆိုင်စီဝါရေးဖွင့်တဲ့အမျိုးကြီးဆိုပြီးသတ်မှတ်ပြီးတော့တောင်းပြန်ဆိုင်တယ်အရာရှိတွေရဲ့ယာစုတိုးတာကိုအဲ့ဒါနဲ့ချိန်ဆက်တယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနိုင်ငံတကာညီလာခံတွေမှာအဲ့ဒီလိုဖိတ်ကြားခဲ့ပြီးတဲ့နောက်ရောက်လာလက်တန်တော့နိုင်ငံတကာကယင်းနှိမ့်ညံလူသူတွေလောက်ကန်ရလွယ်ကူအောင်ယင်းနှိမ့်ညံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအသစ်ကိုဖွဲ့စည်းခဲ့ပြန်ပါတယ်။ဒီဝန်ကြီးဌာနအသစ်ရဲ့ရည်ရွယ်ချက်ကဘာတွေဖြစ်မလဲဆိုတာနဲ့အဆချီပြီးနိုင်ငံခြားယင်းနှိမ့်ညံမှုတစ်ခုတည်းကိုပဲမကြည့်ကြဘူးဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီပြုအားဖြင့်တော့ယင်းနှိမ့်ညံတဲ့လာတဲ့ဟာကိုပို့ပြီးတော့စူးစိုက်စိုက်လေးလုပ်နိုင်အောင်လို့ဆိုတော့ရည်ရွယ်ချက်ရှိတယ်။ယင်းနှိမ့်ညံမှုလို့ပြောတဲ့အခါမှာစီရင်းရှိတယ်ဒီသားရှိတယ်စီဝါရီကစုံလိုက်ကြီးကိုကြည့်ရတဲ့အတွက်ကြောင့်ပြည်ရင်းရင်းမြုံတာမျိုးလည်းကြည့်လို့လေစီဝါရင်းရင်းမြုံတာမျိုးတခုတည်းနဲ့ရက်နေပြီးတော့မဖြစ်ဘူးအဲ့ဒီအခါမှာအခုထွက်လိုက်အခုနောက်ဆုံးထွက်လိုက်တဲ့ဒီနည်းဌာနရဲ့ပြည်တော်စုရုံးဝန်ကြီးရာဆက်ဆက်ဆောင်ရွက်နိုင်ဖို့လိုအပ်တဲ့ချက်တွေရှိလာနိုင်ပြီဟုတ်နော်ဒါကိုအောက်ဖက်နေနဲ့ဆောင်ရွက်ကြဖို့တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်ဒီမှာအချင်းခုနပြောတဲ့ချိန်လိုက်ချိန်တဲ့ဟာမျိုးကိုဒီမှာနိုင်ငံမှာလည်းစီဝါရီသမားတွေလုပ်တာခိုင်မာဖြစ်အောင်အပြည့်အစုံမှာဘယ်လိုဖွဲ့မလဲဆိုတဲ့စဉ်းစားချက်မျိုးအပြည့်အစုံနဲ့ပတ်သက်တဲ့ယင်းနှုံးတယ်မျိုးဆိုပြည်ပယင်းနှုံးတယ်မျိုးဘယ်လိုဖွဲ့မလဲဆိုတဲ့စဉ်းစားချက်မျိုးပေါ့ကျွန်တော်သိသလောက်ဆိုရင်ဝန်ထမ်းတွေကလည်းများသောအားဖြင့်သူတို့ဘောက်လို့ကြီးငင်နေတာပေါ့နော်လက်ရှိရှိနေတဲ့ဝင်ငွေမလောက်တဲ့အတွက်ကြောင့်မလို့သူတို့ဒီဒေးပေါက်ရှာနေရတဲ့ဟာလေးတွေကိုလည်းသူတို့ဒီချက်ပြီးရှာနေတာပေါ့ဒါကတဘာဝလည်းကြားတယ်အဲ့တော့တစ်ဖက်မှာကြားတော့လည်းသူတို့ကတိုက်ပြီးတော့မလောက်ပေးနေတာမို့လောက်ပေးနေတယ်နော်လောက်ပေးနေတဲ့ကိစ္စရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ကမယူနိုင်နဲ့နဲ့ဒီဖြစ်စဉ်ဒီတစ်ခုလုံးကိုကြောက်မှုကြိုးစားတဲ့အခါကျတော့แน่ๆလေးစင်ခေါ်ချက်တွေရှိမယ်ခုကမိကြီးမားလာနိုင်ပြီ
နိုင်ငံကောင်းဆောင်တွေကယင်းနှိမ့်မြုံနှံမှုတွေလာလုကြဖို့ဘလောက်ပဲဖိတ်ခေါ်နေစေအောင်တော့ပြည်ပကလာရောက်ယင်းနှိမ့်မြုံနှံလို့သူတွေဟာဖိတ်ခေါ်တိုင်းစီးပွားအခွင့်အလမ်းရှိတိုင်းလာကြတာတော့မဟုတ်ပါဘူးသူတို့ယင်းနှိမ့်မြုံနှံမဲ့အတိုင်းပြည်အတွင်းကနိုင်ငံရေးနဲ့တခြားအခြေအနေအရာရာကိုခြုံငုံသုံးသပ်ပြီးမှလာလေ့ရှိကြတယ်ဆိုတဲ့အချက်ကိုလည်းဒေါက်တာတင်မောင်တန်းကထောက်ပြပါတယ
်ယင်းနှိမ့်မြုံနှံမှုလာတာမလာတာဆိုတာကဒီလိုမှာပြောတဲ့ပင်လာဒီလိုပြောတဲ့ဒီဘာမှလိုရင်းကြလို့ခေါ်တဲ့အရေးထိတ်ချက်နဲ့ပတ်သက်နေတယ်။ဒါပေမဲ့အဲ့ဒါကအဓိကလားယင်းနှိမ့်ညောင်းတာမျိုးနဲ့ပြောရင်အဲ့ဒါကအဓိကလားဆိုရင်တော့တချို့ကိစ္စတွေမှာအဓိကကြတယ်။ဥပမာတူရီဇင်မှာနောက်နိုင်ငံလာတဲ့ခီးပါလုပ်ငန်းမှာတော့အဓိကတော်တော်လေးကြပြီမယ်လို့ယင်းနှိမ့်ညောင်းတာမျိုးနဲ့ပတ်သက်လာတဲ့ခါကျတော့ဒီဘင်းကယင်းနှိမ့်ညောင်းနိုင်တဲ့လောက်တာပိုင်းကပတ်ဝန်းကျင်ပေါ့။အဲ့ဒီပတ်ဝန်းကျင်ကိုမထူထောင်နိုင်နေတာကအဓိကကြတယ်လို့ထင်တယ်။နော်အဲ့ဒီလိုထူထောင်တဲ့နေရာမှာလေတတ်တတ်မှန်မှန်ချင်းချက်နိုင်လို့လုပ်နိုင်လို့ဖြစ်နေဥပမာအားဖြင့်ဒီဝါရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုထုတ်ပေးတဲ့ကူညီတဲ့ဟာကတတ်တတ်ခွဲထုတ်ပြလိုက်တာကောင်းမယ်လို့ဖြစ်နေအခုဆိုလို့ရှိရင်နိုင်ငံစီးပွားဆက်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဌာနကိုတတ်တတ်ဒီနည်းဌာနရဲ့လို့တတ်တတ်လည်းခွဲထားတယ်ဆိုတော့အဲ့ဒီလိုအောက်မှာများတတ်တတ်ထားလိုက်ပြီးတော့လုပ်ရကောင်းမလားဆိုတဲ့စဉ်းစားလို့ရှိရင်ရနိုင်တယ်လို့ဖြစ်နေ
မြန်မာနိုင်ငံမှာစီးပွားရေးလှုပ်လှုပ်သူတွေအနေနဲ့ပြည်တွင်းရောပြည်ပကလူတွေအတွက်ပါကြုံတွေ့နေရတဲ့ကျိုးနေစနစ်တွေရှိနေပြီးအဲ့ဒီလိုခက်ခဲမှုတွေရှိနေတာကိုကမ္ဘာပံ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စတဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကလည်းလေ့လာတွေးရှိထားပြီးဖြစ်တယ်လို့ဆိုပါတယ်
။ဥပမာအဖြစ်ဆိုတော့လက်စစ်ထိတဲ့လျှောက်တာကပြည်တွင်းစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ပြည်ပစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ရင်းနှီးမြှုပ်နှံမှုအဖြစ်ကလျှောက်တာရှိတယ် ရှိတဲ့အားလျှောက်တာရှိတယ်အိမ်လုံးယူတယ်လည်းလျှောက်တာရှိတယ်အဲ့ဒါတွေကိုဖွဲ့ထုတ်လိုက်ပြီးတော့နော်အများဆုံးပြီးနိုင်တဲ့ဟာကိုလုံးပါဖြစ်တယ်အဲ့တော့အဲ့ဒီလိုကမ္ဘာပံရဲ့လုံးတာနိုင်ငံပတ်ဝန်းကျင်ကိုစဉ်းစားတဲ့အခါမှာလည်းအဓိကကြားတဲ့အချက်ကြီးတစ်ချက်ကိုမစဉ်းစားမိတာပါလေအဲ့ဒါပါလေဆိုလို့ရှိရင်ကမ္ဘာပံကပံကတိုင်းတာတဲ့အခါမှာစီးပွားရေးလုပ်ငန်းတစ်ခုကတော့ရှောက်ထားလိုက်တာပဲဥပမာအဖြစ်ဒီညမှာဂူတော်တလုံးဆောက်တဲ့ဆိုရင်ဂူတော်တလုံးဆောက်ဖွင့်ပါမစ်ကိုဒီတိုင်းတင်လိုက်တာပဲပြင်ညာထားတဲ့အချက်တွေနဲ့ယူတာမဟုတ်ဘူးအင်တာဗျူးချက်ကနေယူတာမဟုတ်ဘူးဘယ်တော့ကြလဲဆိုပြစ်ထားလိုက်တာပတ်သက်ပေးတာလတ်ပေးတာမရှိဘူးနော်အဲ့ဒီအခါမှာကြားရင်ကြားသလောက်တိုင်းသူကဒီဥစ္စာကိုအကျဖြတ်သွားတာအဲ့ဒီစီးပွားရေးလုပ်ငန်းအတွက်လက်စစ်ဒီတာဆောက်တယ်ဆိုရင်မီတာဆောက်တယ်အဲ့ဒါဆောက်တာလူကဘယ်လိုကကမ္ဘာပါဟိုကမ္ဘာပါရဲ့အသွင်ယူလုပ်နေတယ်ဆိုတာဘယ်လိုမှမသိနိုင်ဘူးအဲ့တော့ပမာလုပ်ငန်းကျင်ပြောက်အနေနဲ့ဆောက်တယ်လို့ပဲဆောက်လိုက်တဲ့အတွက်ကြောင့်မို့လို့ကဘာတော့ငါပြောနေတဲ့ကိစ္စတွေကနားလည်မှုလွဲနေတာမဟုတ်သေးနဲ့အကျယ်ပကတိအတိုင်းပတ်စံမပေးဘဲနဲ့မလိုက်သေးနဲ့ကျုပ်တွေ့ရတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံကအတိမမပြုတ်နိုင်သေးဘူး။တော့အခုပြောနေတာကအရာရှိတွေကပြောနေတာကဘာပံကတကယ်လုပ်တဲ့လူတွေကိုမမေးလိုက်နဲ့တခြားလူတွေကိုမေးသွားတဲ့ကြောင့်တရင်ချက်နဲ့ဒီမားနေတယ်ဆိုတဲ့အယူအဆနဲ့အမြင်ပေါ်မှာအခြေခံပြီးအလုပ်လုပ်နေတာကတကယ်လက်တွေ့တိုက်တာမှုနဲ့နှိမ့်ဆက်တဲ့ဟာကိုမရောက်နိုင်ဘူးလို့အဲ့ဒီအဲ့ဒါလေးကိုယူဆိုင်ပြီးလုပ်ဖို့လိုတယ်အဲ့ဒီအတွက်ဘလို့ဒီနဲ့စီမံခန့်ခွဲမယ်ဆိုတော့စီမံခန့်ခွဲမှုဂုံလိုက်ကိုစဉ်းစားဖို့လိုတယ
်ရှေ့တင်းဘက်မှာတော့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအစိုးရကပြည်တွင်းမှာဆောင်ရွက်နေတဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုအပါအဝင်တခြားစီမံကိန်းတွေကိုအပိုင်းနဲ့အဖြစ်နဲ့တင်ပြပေးသွားပါမယ်ခင်ဗျာ